ရုရှားနိုင်ငံကိုရောက်ရှိနေတဲ့မြန်မာစစ်ကောင်ဆောင်ပို့ချုပ်မှုချင်းမယောင်လိုက်တဲ့ရုရှားလုံခြုံရေးကောင်စီအတွင်းရေးမှူးနီကိုလိုင်ပက်ထရိုရှက်ဖ်တို့တင်းလာနေမှာတွေ့ဆုံပြီးလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ်။နိုင်ငံဆက်ဆံရေးခိုင်မာအောက်ကအောင်ရှေ့ဆက်လှုပ်ဆောင်မှုကတိပြုခဲ့ကြတယ်လို့လည်းရုရှားလုံခြုံရေးကောင်စီရဲ့ကြေညာချက်မှာပြောထားပါတယ်။ရုရှားနိုင်ငံမှာကျင်းပတဲ့လုံခြုံရေးဆိုင်ရာညှိနှိုင်းခံကိုတက်ရောက်ဖို့တနင်္ဂနွေနေ့မှာပဲရုရှားနိုင်ငံကိုပို့ချုပ်မှုချင်းမင်းအောင်လိုင်းထွက်ခွာသွားတာပါရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပို့ချုပ်မှုချင်းမင်းအောင်လိုင်းတွေ့ဆုံမှာမဟုတ်ဘူးလို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ဖ်ကတနင်္လာနေ့အစောပိုင်းပြောကြားချက်ကို Interfax သတင်းဌာနကကိုးကားဖော်ပြပါတယ်ဒီအချိန်မှာပဲမြန်မာနိုင်ငံတော်မှာတော့စစ်ကောင်စီအပေါ်အာခံဆက်ညင်တဲ့ဆန္ဒပြပွဲတွေကြိုးကြားပေါ်ပေါက်နေတယ်လို့စစ်ကောင်စီဘက်ကလည်းအကြမ်းဖက်ပစ်ကတ်ဖမ်းဆီးနေပါတယ်မွန်ပြည်နယ်မော်လမြိုင်မြို့မှာမနေ့ညကစစ်တပ်ကဆိုင်ငယ်စီလာတဲ့လူငယ်တချို့ကိုရက်ခိုင်းတာမရလို့ဆိုပြီးပြစ်ခတ်ခဲ့တာကြောင့်လူငယ်တို့သေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်မန္တလေးမြင်းကြံမြို့အပါအဝင်ဒေသတချို့မှာအကြမ်းဖက်ရှာဖွေဖမ်းဆီးတာတွေဘုံကွဲတာတွေလည်းကြားနေရပါတယ်။စစ်ကောင်စီတပ်တွေနေ့စဉ်ဖမ်းဆီးပစ်ခတ်မှုတွေရှိနေတဲ့ကြားကပဲပဲခူးဖားကတ်မန္တလေးမြိုင်ကလေးလက်ပတောင်းစတဲ့ဒေသတွေမှာချစ်တက်ဆန္ဒပြတာတွေတနင်္လာရီတိုင်းဒဝဲမှာလဲစစ်တပ်ထုတ်ကုန်တွေမတုံ့ဖို့ဆန္ဒပြနှိုးဆော်မှုတွေနဲ့ချစ်တက်ဆန္ဒပြခဲ့ကြပါတယ်